မြန်မာနိုင်ငံပကံဒေသနဲ့နီပေါ်နိုင်ငံမှာရှိတဲ့လုံမီဒေသတွေကိုနေ့စဉ်လေရင်ခရီးစဉ်ပြေးဆွဲသွားဖို့ရှိတဲ့အကြောင်းဟိုတယ်နဲ့ခရီးသွားပြည်ထောင်စုဒုတိယဝန်ကြီးဦးတင်လက်ကမန္တလေးမှာကျင်းပတဲ့ Visit Nepal Year 2020အခမ်းအနားမှာပြောသွားပါတယ်။မြန်မာနိုင်ငံသားတွေအနေနဲ့လည်းဈေးသက်သက်သာသာနဲ့သွားရောက်လည်ပတ်နိုင်မှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာနေပေါ်တမတ်ကြီးကပြောပါတယ်။အပြည့်စုံကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုကောင်းဆန်ဟိန်ကပြောပြမှာပါရှင်။
ဘုရားဖျားရှင်ဖွားမြင်တော်မူတဲ့လုံမဏီဥယင်ဖျားပွင့်တော်မူတဲ့ဘုရားကရာနဲ့မြမရှေးဟောင်းယဉ်ကျေးမှုနေမိဖြစ်တဲ့ပကံဒေသတွေကိုနေ့စဉ်လင်းပြေးဆွဲနိုင်ဖို့ကြိုးစားနေတယ်လို့ဟိုတယ်နှစ်ခီးသွားပြည်ထောင်စုဒုတိယဝန်ကြီးဦးတင်လကမန္တလေးမှာကျင်းပတဲ့ Visit Nepal Year 2020အခမ်းအနားမှာအခုလိုပြောပါရယ
်လုံမဏီမှာရှိတဲ့နိုင်ငံတကာလေဆိပ်ကလာမယ့်မေလမှာစပြီးဟို operation နဲ့ပေါ့စဖွင့်မယ်လို့ကျွန်တော်သိရပါတယ်အဲ့တော့အဲ့လိုသိရလို့ဒီလုံမဏီနဲ့ပကံကြားထဲမှာdirect flight တွေရှိလာမှာဆိုရင်ဗုဒ္ဓဂါယကိုစိတ်ဝင်စားတဲ့ကျွန်တော်မြန်မာခီးသွားတွေအနေနဲ့ဒီဗုဒ္ဓဂါယလိုပဲဒီကျွန်တော်ဗုဒ္ဓဘုရားရှင်ရဲ့မွေးရမြည်ဖြစ်တဲ့လုံပဏီကိုလည်းတွားရောက်လဲပတ်ဖို့အလားအလာပို့ကောင်းလာလို့ပို့လဲအဆင်ပြေလာနိုင်မယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ဖြစ်နိုင်ကျွန်တော်တို့ကအောက်တိုဘာမှာဖော်ဆောင်မဲ့ဒီ Angkor Wat ဘဂန်အဲ့ဒီလမ်းကြောင်းကနေကျွန်တော်ဘဂန်လုံပင်ကြီးပေါ့နော်အဲ့လမ်းကြောင်းပါကျွန်တော်တို့တိုးချက်ဆောင်ရွက်ဖို့ပြင်ဆင်နေပါတယ
်ဖေဖော်ဝါရီလ22ရက်နေ့ကမန္တလေးမှာကျင်းပတဲ့နီပေါ်ခီးသွားနေ2020နှစ်အခမ်းအနားမှာတော့မြန်မာနိုင်ငံဆိုင်ရာနီပေါ်တပ်မတ်ကြီးဖင်ဦးဒက်စ်ကဒီနေ့အတွင်းနီပေါ်နိုင်ငံကိုဈေးတက်တက်တောင်းနဲ့လာရောက်လည်ပတ်နိုင်တယ်ဆိုပြီးအခုလိုပြောပါတယ
်နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်က1985ခုနှစ်မှာသူခတ်တမတူမှာနေခဲ့တုန်းကရေးခဲ့တဲ့နီပေါ်ကိုသွားလည်ရအောင်ဆိုတဲ့စာအုပ်ထဲမှာLet's visit Nepal လို့ရေးခဲ့ပူပါတယ်လွန်ခဲ့တဲ့နှစ်ပေါင်း35နှစ်ခန့်ကနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ပြောခဲ့ဦးသလိုအခုလဲကျွန်တော်ကလုံပဏီနဲ့နေပေါ်ကိုသွားလည်ကြရအောင်လို့ပြောလိုပါတယ
်မြန်မာနိုင်ငံမှာလက်ရှိနေပေါ်နယ်ပေါ်ခေါရခါလူမျိုးနှစ်သိန်းဝန်းကျင်နေထိုင်လျက်ရှိပြီးအများအားဖြင့်တမောဒေသတွေဖြစ်တဲ့မကြီးနာမိုးကုတ်ပြူးလွင်ဒေသတဝိုင်းနေထိုင်လျက်ရှိပါတယ်မြန်မာနိုင်ငံမှာရှိတဲ့ခေါရခါလူမျိုးတွေရဲ့ရိုးရာဓလေ့တွေကိုလည်းလာရောက်လေ့လာစီခြင်းတယ်လို့ဆိုလာသူကခေါရခါလူမျိုးစာရေးဆရာချိန်မြေမောင်တေတွန်းမှာ
မြစ်ချနာလူနေရာမှာဆိုလို့ရှိရင်ဒီနေ့တိုင်းထင်ရှားနေတာစီတာပူရာမာပူဆိုတဲ့နာမည်လေးတွေရှိပါတယ်တကယ်တကယ်တချို့ကတာကကချင်နာမည်လို့ထင်ရတယ်မဟုတ်ဘူးခင်ဗျအဲ့ဒါခေါရခါနာမည်ဖြစ်ပါတယ်ခေါရခါနေနေထိုင်ခဲ့တာဖြစ်တဲ့အတွက်ဒါစီတာပူရာမာပူရာမာမျိုးတီတာမျိုးပေါ့လေနော်ရာမာစီတာဆိုတာတီတာကိုခေါ်တာပါအဲ့တော့အိုဂေါရခနာမည်လေးနဲ့ထင်ရှားလျက်ရှိပါတယ်အဲ့ဒီယွာလေးတွေသွားလေ့လာမယ်ဆိုလို့ရှင်လဲဂေါရခယွာရင်းချမှုတွေဒီနေ့တိုင်းတွေ့နိုင်စေဖြစ်ပါတယ်ခင်ဗ
ျဖေဗူအရီလ22ရက်နေ့ကမန္တလေးမှာကျင်းပတဲ့နီပေါ်ခီးသွားနေ2020နှစ်အခမ်းအနားကိုတော့ဒီပေါ်တယုံနဲ့မဲတိုင်းဒေသကြီးကုန်တယ်မြန်နဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းတို့ပူးပေါင်းကျင်းပကြတာပါမြန်မာနိုင်ငံနဲ့နီပေါ်နိုင်ငံနှစ်နိုင်ငံတတမန်ဆက်တမ်းရေးရာဆိုရင်နှစ်ပေါင်း60ရှိပြီဖြစ်ပါတယ်မြန်မာနိုင်ငံလွတ်လပ်ရေးရပြီး1949ခုနှစ်ကစလို့နီပေါ်ကောင်စစ်ဝင်ရန်ကုန်ရန်ကုန်မှာစတင်ဖွင့်လှစ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ